တရားကြည့်ခြင်းစိတ်ကောင်းဝင်ကြကုန်သောအရိယာတွေဝင်ယောဂီသူတော်စင်ပေါင်းတို့ခင်ဗျာအရိယာတွေဝင်ယောဂီသူများများဤလူလားတောင့်တအပ်သောမဲ့ညာဘူညာနိဗ္ဗာန်ချမ်းသာတရားတော်မြတ်ကိုရည်ရည်ကြောင်းတရားဖြစ်သောသမထဝိပဿနာတရားတော်များကိုဘူတိုင်းနာကြအကျင့်ပြန်ပွားများအားထုတ်နိုင်ကြစေရန်ယောဂီသူများများဤမေတ္တာရက်ခံတောင်းဆိုကြရာရှင်တော်မြတ်ဗုဒ္ဓဤပฏิပတ်အကျင့်မြတ်တရားတော်များကိုကျေးဇူးတော်ရှင်လေဒီဆရာတော်ဘုရားကြီးဤတပည့်တလားတော်ဝေကြီးရာသာအနာဂတ်ဆရာတက်ကြီးဤမူလကျင့်စဉ်နှင့်ဤသမထဝိပဿနာဘာဝနာတရားတော်များကိုရန်ကုန်တိုင်းတလားမြို့နယ်အန်ကြီးအရှိရက်ခွဲ့အနောရခာတန်းရှိဓမ္မရသရိတ်တာမကမ္မထာဏိပြဆရာကြီးဦးသားရွှေဒလအန်ကြီးကမေတ္တာจิตထဂယုဏအပြင်ဓမ္မဒါနပြုတာကိုတွေ့ဉာဏ်မြင်ခန္ဓာဉာဏ်ရောက်အကျင့်မြတ်တရားတော်များဘူးတက္ကတိ1362ခုနှစ်ရာသူလပြည့်နှစ်ရှင်းရတလ2001ခုနှစ်တနင်္လာနေ့တွင်ဓမ္မရသရိတ်တာ၌ဟောကြားတော်မူခဲ့ပါ၏ဒီတရားတော်မှာထူးခြားချက်ကတော့နာယုံတက်တဲ့တရားမဟုတ်ခဲ့ကိုယ်တိုင်ကြားနာနေတဲ့တစ်ချိန်ကြီးမှာလက်တွေ့လိုက်နာရှင်းပြန်ပွားများအားထုတ်ခြင်းအပြင်ကိုယ်တွေ့ဉာဏ်မြင်သူသောစကားအတိုင်းကိုယ်တိုင်တွေ့ပြီးကိုယ်တိုင်ဉာဏ်နဲ့မြင်လာကြမှာဖြစ်ပါ၏ဒါကြောင့်ကြိုးစားပြီးနာကြားရှင်းပြန်ဝါမြာအထုတ်ခြင်းအပြင်ယောဂီသူများများဒူလာတောင်းတအပ်သောတရားထူးတရားမြတ်များကိုကိုယ်စီကိုယ်မှမျက်မှောက်ပြုနိုင်ကြပါသည
်ရိယာတဝင်ယောဂီသူများအပေါင်းတို့ခင်ဗျာယခုလိုရိတ်တာတွင်ဓမ္မယုံတွေမှာစုံစည်းဝင်ရပြီးတော့တရားနာတရားအထုတ်ခြင်းသည်ကမ္မထံဘာဝနာတရားများအထုတ်ခြင်းဟာမင်္ဂလာပါလို့နောက်ကုန်းဆက်တာပါလေဗုဒ္ဓရဲ့ဒေသနာတော်အယဆိုရင်လည်းသူ့မင်္ဂလာအယံကာလောရတ္တရေမင်္ဂလာနဲ့ပြည့်စုံသောအခါကာလကြီးပါပဲလို့ဘာကြောင့်ရတ္တရေမင်္ဂလာနဲ့ပြည့်စုံတဲ့ကာလကြီးလဲဆိုတော့ရသော်ဘုရားရှင်သခင်ပုတော်မြတ်ကြီးကမင်္ဂလာသုတ်တာမှာဟောတော်မူထားပါလေကာလီနာဓမ္မတာဝနံဧတံမင်္ဂလာမုဒ္ဒမံလို့အကြောင်းပြည့်စုံညီညွတ်တဲ့အခါတရားနာတရားအားထုတ်ရခြင်းသည်မင်္ဂလာဖြစ်ပါလေ။ယခုအကြောင်းကိုပြည့်စုံလုံလောက်ပါလေ။ဘယ်လိုပြည့်စုံလုံလောက်သလဲ။ဆိုခဲ့လို့ရှိရင်တရားဟောတရားညွှန်ပြမဲ့ပုဂ္ဂိုလ်လည်းပဲရှိနေ။နေ့တရားနာတရားအားထုတ်ပြီးပရိသတ်လည်းပဲရှိနေကြတယ်။၃အကျိုးဆောင်အွယ်များကလည်းပဲတရားပွဲဖြစ်အောင်လည်းစီမံထားပါလေ။၄တရားနာတရားအားထုတ်ပြီးပရိသတ်ကလည်းတရားနာတရားအထုလို့တဲ့သာနာသူရှိနေကြပါလေအကြောင်းလေးပါပြည့်စုံညီညွတ်ပြီးတော့နေပါလေအဲဒီလိုအကြောင်းတရားလေးပါပြည့်စုံညီညွတ်သောကာလမှာတရားနာခြင်းတရားအထုခြင်းသည်မင်္ဂလာဖြစ်ပါလေဒီကနေ့ညတရားဟောတရားနာတရားအထုကြခြင်းသည်မင်္ဂလာကောင်းမှုကြီးများစွာပြုလုပ်ကြတဲ့လုပ်ငန်းကြီးပါလေဒါကြောင့်သူ့မင်္ဂလာအယံကာလောလို့ယခုအချိန်ဒီမင်္ဂလာအပေါင်းနဲ့ပြည့်စုံသောအခါကာလကြီးပါပဲလို့မင်္ဂလာစကားပြောကြ၍ဓမ္မတပင်ကိုစတင်ဖွင့်လိုက်လိုက်ပါပဲ။အရိယာမြတ်ဝင်ယောဂိပုညအပေါင်းကိုကျွန်တော်ညွှန်ပြသွားမယ်အကျင့်တရားကတော့ရှင်တော်မြတ်ဗုဒ္ဓရဲ့ပရိပတ်ဒေသနာတော်ကိုကျေးဇူးတော်ရှင်လေဒီဆရာတော်ဘုရားကြီးရဲ့တဲ့အနာဂမ်ဆရာကြီးဆရာတဲ့ရဲ့ကျင့်စဉ်နဲ့အညီသမဏဝိပဿနာတရားများကိုကျွန်တော်ကိုယ်တိုင်ကြင့်ကြံကြိုးပမ်းအားထုတ်ခဲ့ရကျွန်တော်အတွေ့ကျွန်တော်အသည့်ကျွန်တော်ခံစားချက်များနဲ့သင်ဟပ်ပြီးယောဂီပြုများကိုကိုယ်တွေ့ဉာဏ်မြင်ခန္ဓာဉာဏ်ရောက်ကိုးကျပြီးတော့ဓမ္မဒါနပြုသွားမှာဖြစ်ပါတယ်ဒါနပြုပေါ်ကြီးရတာအနာဂမ်ဆရာကြီးဆရာတဲ့ရဲ့ရှင်းတင်တရားများကိုရန်ကုန်မြို့ပေါ်မှာစခန်းကြီးများရိတ်တာကြီးများဖွင့်လှစ်ပြီးတော့လည်းပဲကိုးကျနေတာယောဂီပြုများတွေ့မြင်နေကြမှာဖြစ်ပါတယ်အဲဒီရိတ်တာကြီးများစခန်းကြီးများကတော့ เสียยิ่งเสียใจกูได้ทุกข์ดองเงี้ยเลยกรรมยุ่งมาชินเลยทำตาวดีกรรมทันได้สุดาเลยเว้ยยังไม่ได้ตายเพียงแค่ชีวิตเราไม่บาดเลยเนี่ยเสียยิ่งเสียใจเลยเวลาอุ้งชีวิตเราลูกบ่กูมีอาเจียนอุ้งฉันท้องลูกมีเพื่อนกี่ร้อยยังเวลาเด็กข้ามาเสียเราอุ้งใจเลยชีวิตเราท่านยังไม่เนี่ยมาเลยมึงกำลังกูตีท้องที่เราทาเก็บมาเลยยองยองยองยิ่งดาวูไปทาเกียร์มาเดี๋ยวเสียรถใหญ่ๆจะไปเอาอุ้งชิบเลยกระบะอีกคันว่าเสียรถพี่ยี่อุ้งช่องที่จะมุ่งเนี่ยแล้วก็ยิ่งดาวูเลยเว้ยยังเล็บคนเล็บเลยที่ชี้นี่ดาวูเลยเว้ยด้วยนะพี่บ้านเนี่ยตัวอันนั้นเสียยี่เสียใจเลยจะวิ่งไปเลยวิ่งยังไงเสียยี่อุ้งบ้านเองอ่ะเลยเว้ยเอี้ยมยังดาวมา ที่อายุอุบัติเหตุเลยเว้ยเอี้ยมยังดาวมาที่วิสัยยามปริบัติลงงานท่านอาจิกูที่ท้องที่ดอกกบฏตาตานาบิลงงานยิ่งกูยันนี่แต่งสองเลยเลยชินนี่ดาวูเลยเว้ยด้วยยังไม่ยามาเชื่อมาเลยเรื่องที่อายุเสียใจเลยที่วิสัยเลยที่อายุอุบัติเหตุที่เลเวลที่เด็กกบฏตาตานาบิลงงานสองเลยนี่เด็ก ยามาบีว่าพี่เกเรเสียยิ่งยิ่งตะโกนมาหาเลยเว้ยยังงงอยู่งานอะไรที่จะทำแต่มาตอนนี้ยิ่งกาดีกว่าคนเลยดีกว่าตาตั้งอาทิตย์นี้เจ้าหาเลยเว้ยเสียยิ่งเสียใจนี่นานนี้เดียวได้นานมึงเชื่อไหมเจ้าเนี่ยเนี่ยก็รอเจ้าก็ยิ่งอยากได้กันเสียเสียอุดมได้ยังทำมานี่นานนี้เดียวขันอยู่เว้ยดีกว่ามิมิกูได้เจ้าอยู่กูความเนี่ยอาทุกเกย์ กูได้ช่วยจงพี่มีขันธ์ห้าเจ็ดหน้าพอพอได้มาทำเว้ยย้อยกูเนี่ยกูด้วยเนี่ยมีขันธ์หน้าเนี่ยยาวแม่ผู้เฝ้าองค์เจ้าอยู่กูความเนี่ยอาตุนัยดียังยังคงจะไปกันแต่ละมือเนี่ยอันนี้เสียกว่าแต่มาระดับยิ่งดีกว่าที่ท้องเป็นเลือดดีรอแต่ยาดมาเนี่ยกูผู้ชายเนี่ยแต่ยาสุนัขเนี่ยอาจารย์อะไรจะเจียงยาวเลยแต่ยาเยี่ยดาดู เช่นที่นายเจ้าแต่ยังอาตุนัยมุไม่ใช่ที่ต้องยอมยิ่งเงียบเงียบผู้นำบาดาวันยอมยิ่งเงียบเงียบผมเช่นไปอาตุนัยยังแล้วก็ยี่จามยี่จามมาตัวยังมาลายเช่นนี้ก็ยอมยิ่งเงียบเงียบอาตุนัยที่ยังแล้วก็ยอมยิ่งเงียบเงียบไม่มีเลยลงงานกูไม่เพี้ยอะไรเช่นที่เดียร์ยันยี่ไปเช่นดูการละด้วยผู้นั้นอริยะจิมยาอีแต่ยังรวมยาบุอาตุนัยยังแล้วก็ ไปยาประตูเรียนยาโยยกว่าน้าไงที่ชินดีก็ทำไมยุ่งจริงเนี่ยด้วยรู้มาจำไม่มาเก่าลูมามาเนี่ยเสียงนี้ไอ้ยาเนี่ยบุกไปเจียนที่ยาโรมยาคู่ด้วยเนี่ยมีขนาดเนี่ยยาทำไมถ้าวุ้นกันมาที่ยาโรมยาคู่มีอยู่ในบ้านมาเจียนยานาคือผู้ชายไปเลยชินดีกว่าเนี่ย เนี่ยที่ทำอยู่เองยอมที่ทำเนี่ยเช่นนี้ตัวมั่วเช่นไงอาตุนัยอารมณ์นะเจ้าดูดเฉลี่ยที่อารมณ์ยังยี่เอ็ดเดียวเบื่อจีว่านักการเสียยี่เสียใจอีกแต่เมื่อวันนั้นเช่นเดียร์ตยามยาบุเชื่อว่าเจ้าเมื่อสุรุ่ยเช่นโอบาเกจ้าดูสังเยียมาเจ็บบาดเลยเอริลโอบาเกจ้าสังเยียมาเจ็บบาดเลยแต่เรื่องของตัวมา上帝也嘛，去吧嘞！当然，我们东马这些，不但当然能给咱们做比较物质上嘛，去吧嘞！咱们当然能给咱们做比较物质上，比较不让嘛，去吧嘞！当然，当然给咱们做比较物质上，辛苦个了嘛，去吧嘞！哎，你说当然我们东马工，上帝辛苦比较干嘛？那那那那，阿爸工辛苦也去吧嘞！他家的阿当阿罗呢，阿都，这个呢，别个的，没把这些伢子来呗。 นั่นนั่นนั่นนับว่ามาป่าวิ่งไปลูกบูดากุนอนั่นนั่นดมากุนอนั่นนั่นนั่งกุนอนั่นนั่นมาดาปิดูกุนอนั่นนั่นอาศัยกุนอนั่นนั่นนั่นนั่นนับว่ารู้กูอยู่ที่มีอันนู้นเลสุโมยชิคุกรอบารีเช่นไปอาลูโซบิดอูดิยิ่งชาบิดอูชิคุกรอบมาเจ็บบาดเลย เอริลูกรอบีเรียกมาเนี่ยดับบูดามาเจ็บบาดเลย ေးရန်ခတ်သိမ်းကင်းငိမ့်ရပါစေ၊စိုးရင်ခတ်သိမ်းကင်းငိမ့်ရပါစေ၊ရောဂါခတ်သိမ်းကင်းငိမ့်ရပါစေလို့မေတ္တာပို့ပြီးတဲ့အခါမှာကျွန်တော်တို့အမြတ်တမ်းပြေဝေဥမ္မာဖြစ်ပါတယ်။ကျွန်တော်တို့ဤဘဝအဆက်ဆက်မှဆက်၍ယနေ့တဲ့တိုင်အောင်ဆောင်ရွက်ခဲ့သောဒါနကုသိုလ်၊သီလကုသိုလ်၊ဘာဝနာကုသိုလ်အစုစုတို့ကိုအားလုံးကြားကြသမျှအမြတ်အမြအမြယူတော်မူကြပါကုန်တော်လို့သာဓုသာဓုသာဓုလို့သာဓုသုံးချိန်ခေါ်မှာဖြစ်ပါလေ။အဲဒီလိုပရိက္ခာစီစဉ်များကိုဆောင်ရွက်ပြီးတဲ့အခါမှာယေရှုတော်ရှင်လယ်ရီဆရာတော်ဘုရားကြီးဓမ္မနိနာနိဗ္ဗာန်ခံယူတဲ့ဓလောင်ပြောပကြီးရွာသားအနာဂမ်ဆရာကြီးဆရာသက်ရဲ့နိနဲ့သမထဝိပဿနာတရားများကိုပွားများအထုတဲ့အခါမှာအစီအစဉ်အပြည့်900မိနစ်ကျင်းပလာရှိပါလေ။အစီအစဉ်တစ်ကဩဃာတဖြင့်ဘုရားတော်ရှိခိုးခြင်းဖြစ်ပါတယ်အစီအစဉ်နည်းရဘုရားဓမ္မသီလခံယူစောင့်တည်ခြင်းဖြစ်ပါတယ်၅ပါး၈ပါး၁၀ပါးစတဲ့သီလတော်မြတ်တွေကိုစောင့်သိရမှာဖြစ်ပါတယ်၃ဘုရားတန်သူမိမိယုံနာဓမ္မကိုဆက်ကလူ간ပူဇော်ရမှာဖြစ်ပါတယ်ဒီဘုရားဓမ္မမိမိအားထုတ်မဲ့ကမ္မထံတရားကိုတောင်းခံရမှာဖြစ်ပါလေ။ငါကမ္မထံဆရာကြီးဆရာသက်အားရှိခိုးကြောခြင်းဖြစ်ပါလေ။၆ကမ္မထံဆရာအားယုံနာနှစ်ပါးကိုဘုရားနည်းတူအနှင်းလူတိုင်းခြင်းဖြစ်ပါလေ။ခုနှစ်32ပုံမှဝိနည်းများနဲ့အပြန်လန်တောင်းပန်ခြင်းဆိုပြီးတော့ဆောင်ရည်တောင်းပန်ခြင်းဆိုတဲ့ကိစ္စများကိုဆောင်ရည်ပြီးမှတရားကိုစတင်ပြီးတော့အားထုတ်မှာဖြစ်ပါလေ။အဲဒီလိုတရားအဟုအထုတ်တော့မယ်ဆိုတဲ့အခါမှာယောဂီတွေများဥစွာပထမဘုရားရှင်ကိုရောမြတ်ရဲ့ညွှန်ကြားတော်မူခဲ့တဲ့ဒုက္ခံတမတ္ထာယသုခိနောစိတ်ံသမာဓိယတိဆိုတဲ့ဒေသနာတော်အရဒုက္ခံတမတ္ထာယကိုစိတ်နှစ်ပါးချမ်းသာအောင်နေပါလို့သုခိနောစိတ်ံသမာဓိယတိကိုစိတ်နှစ်ပါးချမ်းသာမှသမာဓိရမယ်လို့ဆိုတဲ့ဒေသနာအရယောဂိတို့များကုသိုလ်နှစ်ပါးချမ်းသာစွာရှိမဲ့အရိယာဘုအနေထိုင်တွေကိုရယူပြီးတော့ထိုင်လိုက်ပါကုသိုလ်နှစ်ပါးချမ်းသာစွာရှိမှလည်းပဲယောဂိတို့များကြာရှည်ထိုင်နိုင်သလိုကြာရှည်ထိုင်နိုင်ပြီနဲ့အညာလည်းပဲမိမိကျင့်ကြံချက်ကိုပွားများအားထုတ်တဲ့ကမ္မထံတရားများရဲ့အတွေ့အကြုံတွေကိုလည်းပဲကုသိုလ်ကရရှိခံစားပြီးတော့လာနိုင်ကြမှာဖြစ်ပါလေအဲဒီလိုယောဂိတို့များကုသိုလ်နှစ်ပါးချမ်းသာစွာရှိမဲ့အရိယာဘုအနေထိုင်တွေကိုယူပြီးတဲ့အခါမှာကျွန်တော်တို့ကိုးချမဲ့တရားဟာသမထဝိပဿနာတရားကိုပို့ချမှာဖြစ်တဲ့အတွက်ဥစွာပထမသမာဓိတရားကိုပို့ချမှာဖြစ်ပါတယ်။ဒါဒီကသမာဓိတရားကိုပို့ချတဲ့ရတဲ့အကြောင်းကလည်းပဲဘုရားရှင်ကိုယ်တော်မြတ်ရဲ့ဒေသနာတော်မှာသမာဓိမိဂွေပါဝိသသမာဟိတော်ယတ္တပုဏ္ဏပဒနာတိတဲ့။မိဂွေရဲ့จิตသားစသမီးတို့သမာဓိသမာဓိတရားကိုဘာဝိဒ်ပွားများကြကုန်တော့လို့ဘုရားရှင်ကိုယ်တော်မြတ်တိုက်တွန်းချက်ရှိပါတယ်။သမာဓိတော်သမာဓိရှိသောသူမှသာလျှင်ယတ္တဗုဒ္ဓဟုတ်တိုင်းမှန်ရာကိုပဋ္ဌနာတိသိမယ်ဆိုတဲ့ဒေသနာအရဟုတ်တိုင်းမှန်ရာဆိုတဲ့အမှန်တရားတွေကိုသိဖို့အတွက်ကျွန်တော်တို့သမာဓိကိုတူတောင်မှာဖြစ်ပါတယ်။အဲဒီလိုသမာဓိကိုတူတောင်တဲ့အခါမှာလည်းပဲဘုရားရှင်ကိုယ်တော်မြတ်ရဲ့ဒေသနာတော်မှာသမာဓိကိုတူတောင်တဲ့အခါမှာကမ္မထံ40ရှိပါတယ်အဲ့ဒီကမ္မထံ40တွေကနေပြီးတော့နှုတ်တတိကမ္မထံ110ပါးဖြစ်တဲ့အထက်ကနေပြီးတော့မှအာနာပါနနှုတ်တတိကမ္မထံကိုယောဂိတို့များကိုပို့ချပြီးတော့သွားမှာဖြစ်ပါတယ်အဲ့ဒီအာနာပါနကမ္မထံကိုပို့ချတဲ့အခါမှာလည်းပဲဒေသနာနိယရှိမယ်ဆိုရင်ခဏနာနိအနုပန္ဒရာနိဖုဒနာနိသာမနာနိဆိုပြီးတော့လေနီပေါ်ပြပြီးတော့ထားတဲ့သူပဲကျွန်တော်ဆရာကြီးဆရာသက်ရဲ့နီးနဲ့ပို့ချတဲ့အခါမှာလည်းပဲဒီဒီဒေသနာနီးနဲ့ထပ်တူထမ်းမြရှိတဲ့သဘောလက္ခဏာဆောင်တဲ့နာသီဝနာသီပြားကိုအာယုံပြုစိတ်ထားပြီးတော့ဝင်လေကိုရှူသွင်းပါလို့ဒုနည်းသူကပဲထွက်လေကိုရှူထုတ်ပါလို့ရှူသွင်းတဲ့လေကိုဝင်လေလို့မှတ်ပါလို့ရှူထုတ်တဲ့လေကိုထွက်လေလို့မှတ်ပါဆိုတဲ့ပထမနည်းကိုပို့ချပြီးတော့ဒုတိယနည်းအနေနဲ့လည်းပဲသာသီဝနာသီပြားမှာအာယုပြုစိတ်ထားပြီးတော့ဝင်လေရှူတွင်းပြီးတဲ့အခါမှာဝင်လေလို့
ထွက်လေကိုလည်းပဲရှူထုတ်ကြည့်တဲ့အခါမှာထွက်လေလို့ဝင်လေထွက်လေတို့ကိုစောင့်မှတ်တဲ့အနည်းနဲ့ရှုမှတ်ပြီးတော့သွားမှာဖြစ်ပါလေ။တတိယအနေနဲ့ကတော့နာသီဝနာသီပြမှာအာယုံပြုစိတ်ထားပြီးတော့ဝင်လေဝင်တိုင်းဝင်တိုင်းတို့ထိတဲ့နေရာမှာထွက်လေထွက်တိုင်းထွက်တိုင်းတို့ထိတဲ့နေရာမှာအဲ့ဒီဝင်လေထွက်လေတို့ရဲ့တို့ထိတဲ့နေရာလေးကိုသိအောင်လို့ရှုမှတ်တဲ့ဤဖြစ်ပါလေ။သဒုဒ္ဓနီးကတော့နာတိဝနာတိပြမှာအာယုံပြုစိတ်ထားပြီးတော့ဝင်လေထွက်လေတို့ရဲ့ဝင်တိုင်းဝင်တိုင်းတို့ထိတဲ့နေရာမှာဘယ်လိုဖြစ်နေသလဲလို့ဘယ်လိုသိနေသလဲဆိုတော့ကျွန်တော်တို့မိဘတွေကိုဖြေနိုင်ဖို့အတွက်ကျွန်တော်တို့စူးစမ်းတဲ့ဉာဏ်ကိုအသုံးပြုပြီးတော့ရှုမှတ်တဲ့နည်းဖြစ်ပါအခုယောဂီများများကစတင်ပြီးတော့ပို့ချမယ်ဆိုတဲ့အခါကျတော့ဥဒ္ဓဘဒမဒေသနာနည်းကိုအနိုင်ငယ်ရှင်းပြလို့ပါတယ်ဒေသနာနည်းကကဏ္ဍနာနည်းဖြစ်ပါဒီကဏ္ဍနာနည်းကိုဘာကြောင့်မှတ်ရမလဲဆိုရင်ဝင်လေကိုရှူသွင်းလိုက်တယ်အဲဒီလိုဝင်လေကိုရှူသွင်းလိုက်ပေမဲ့ထွက်လေပြန်ထွက်သွားတာကိုမသိလိုက်တဲ့အခါများလေးပဲရှိနေသူနည်းပြီးသွားပဲထွက်လေကိုထွက်သွားတာကိုသိလိုက်ပေမဲ့ဝင်လေပြန်ဝင်သွားတာကိုမသိလိုက်တာလည်းပဲရှိပါအဲဒီလိုဝင်လေဝင်တိုင်းထွက်လေထွက်တိုင်းမသိတဲ့ယောဂီပညာများမှတ်ရတာလွယ်ကူအောင်ဆိုပြီးတော့ဝင်လေထွက်လေတစ်စုံကိုတင့်နောက်တစ်စုံကိုနှိမ့်လို့နောက်တစ်စုံကိုတုံးလို့အစရှိသည်ဖြင့်4 5 6 7 8 9 10တိုင်အောင်လို့ရေသွက်ရှိမှတ်ပြီးတော့11 12 13 14 15အစရှိတဲ့10ရာထောင်ချီပြီးတော့မမှတ်ပါဘူး။ဘာကြောင့်လဲဆိုတော့အရေးအတွက်တွေများပြီးတော့လာတဲ့အခါမှာမှားတတ်တဲ့သဘောအမှုရာတွေရှိတာကြောင့်တိကနေပြီးတော့30ရောက်တဲ့အခါမှာရပ်ပြီးတော့30ရောက်တဲ့အခါမှာတိကနေပြန်ပြီးတော့ဝင်လေသွက်လေစုံကိုတက်လို့နောက်တစ်စုံကိုနှစ်လို့နောက်တစ်စုံကိုသုံးလို့အစရှိပြီဖြင့်4 5 6 7 8 9 10တိုင်အောင်လို့ရေးအတွက်တဲ့ဤဖြစ်ပါလေအဲဒီလိုရေးအတွက်ပြီးတော့ရှုမှတ်တဲ့ဤကိုကဏ္ဍနာနည်းကိုခေါ်တာဖြစ်ပါလေဒီကဏ္ဍနာနည်းကိုဘာကြောင့်မှတ်တယ်လဲဆိုရင်လည်းပဲယောဂီပညာများကိုရှင်းပြခဲ့တဲ့အတိုင်းမှတ်လိမတ်တာမရှိတဲ့ယောဂီပညာများမှတ်ရတာလွယ်ကူအောင်လို့ဆိုပြီးတော့ကျွန်တော်တို့အခုလိုကဏ္ဍပင်္ချာအခြေအတွက်နဲ့ရှုမှတ်ပြီးတော့လာခဲ့တာဖြစ်ပါလေကျွန်တော်တို့ဆရာကြီးဆရာတဲ့နေရဒီပထမလေ့ကျင့်ခန်းကိုရှုမှတ်တော့မယ်ဆိုတဲ့အခါမှာမိမိရဲ့နာသီဝနာသီပြားမှာစိတ်ကလေးကိုထားပြီးတော့ဝင်လေကိုရှူသွင်းလိုက်တာရှူသွင်းတဲ့လေကိုဝင်လေလို့မှတ်လိုက်ဒုနည်းတူပါပဲထွက်လေကိုရှူထုတ်လိုက်တာရှူထုတ်တဲ့လေကိုထွက်လေလို့မှတ်လိုက်တာဝင်လေကိုရှူသွင်းတိုင်းရှူသွင်းတိုင်းဝင်လေလို့မှတ်ပေးပါထွက်လေကိုရှူထုတ်တိုင်းရှူထုတ်တိုင်းထွက်လေလို့မှတ်ပေးတဲ့အနည်းဖြစ်ပါတယ်ဒီနည်းကိုကြည့်တဲ့အခါမှာယောဂီများကကျွန်တော်ကဝင်လေကိုရှူသွင်းပါဆိုလို့ယောဂီများဝင်လေကိုရှူသွင်းရမှာဖြစ်ပါတယ်။ဒုနည်းတူသာပဲကျွန်တော်ကထွက်လေကိုရှူထုတ်ပါဆိုပြီးတော့ပြောတော့ယောဂီများကထွက်လေကိုရှူထုတ်ကြမှာဖြစ်ပါ။ကျွန်တော်ကရှူသွင်းရှူထုတ်ခိုင်းတဲ့အတွက်ကြောင့်မို့လို့ယောဂီများကရှူသွင်းရှူထုတ်တဲ့အလုပ်ကိုလုပ်ကြလုပ်တာဖြစ်တဲ့အတွက်ကြောင့်မို့လို့ဒီနေရာမှာယောဂီများကဝင်လေထွက်လေတို့ရဲ့သူ့သဘောသူ့ဆောင်ပြီးတော့ဝင်ထွက်နေတဲ့သဘောအမူအရာတွေကိုမမှတ်ဘဲနဲ့မိမိကဖန်တီးပြီးတော့မိမိကပြုလုပ်ပြီးတော့မိမိကလုပ်ပြီးတော့ရှုတဲ့သဘောတက်ရောက်ပြီးတော့နေတာဖြစ်ပါဒီလိုဘာကြောင့်မှတ်ရတယ်လဲဆိုတာလည်းပဲမှတ်လေမှတ်တာမရှိတဲ့ယောဂီပညာများမှတ်ရတာလွယ်ကူအောင်လို့အလုပ်တစ်ခုတာဝန်တစ်ခုပမာယောဂီပညာများကိုအလုပ်ပေးပြီးတော့ထားခဲ့တာဖြစ်ပါတယ်အဲဒီလိုအလုပ်သိထားတော်လည်းပဲယောဂီများကရှူသွင်းတဲ့လေကိုဝင်လေလို့ရှူထုတ်တဲ့လေကိုထွက်လေလို့မှတ်ပြီးတော့နေတော်ညာလည်းပဲမှတ်တတ်တဲ့သဘောအမှုရာတွေရှိပါတယ်ဘယ်လိုမှတ်တတ်တဲ့သဘောအမှုရာတွေရှိတယ်လဲဆိုတော့နာသီဝနာသီယမှာအာယုံပြုစိတ်ထားပြီးတော့ဝင်လေထွက်လေတို့ကိုရှုမှတ်ပြီးတော့နေတဲ့အခါမှာမှတ်စိတ်တွေကသင်မြန်လာတယ်လို့ဝင်လေထွက်လေတို့ကလည်းပဲသင်မြန်ပြီးတော့လာတတ်ပါအဲ့ဒီလိုဝင်လေထွက်လေတို့လင်းမြန်လာပြီမဲ့စိတ်ရဲ့လင်းမြန်မှုကိုမမီတဲ့အတွက်ကြောင့်မလို့ဝင်လေထွက်လေတို့ရဲ့နှေးတဲ့သဘောအမူအရာတွေဖြစ်ပြီးတော့ဝင်လေကထွက်လေလို့ဖြစ်သွားတတ်ပါတယ်
သူနည်းသူသာပဲထွက်လေကနေပြီးတော့လည်းပဲဝင်လေလို့လည်းပဲဖြစ်ပြီးတော့သွားတတ်ပါတယ်အဲဒီလိုဝင်လေသွားလေကိုရှုမှတ်ပြီးတော့နေပေမဲ့အချိန်ကာလတွေကြာကြောင်းလာတဲ့အခါကျတော့ဒီနေရာမှာတတိတိလွင့်ပြီးတော့သွားတဲ့အခါမျိုးပြန့်လွင့်သွားတဲ့အခါမျိုးတွေးခေါ်မှုတွေကြောင့်စိတ်တွေပြန့်လွင့်သွားတဲ့အခါမျိုးအဲဒီအချိန်ကာလမျိုးတွေမှာမိမိရဲ့စိတ်ကလေးကဝင်လေထွက်လေတို့ရဲ့အပေါ်မှာမမှတ်သားနိုင်တဲ့အတွက်ကြောင့်လည်းပဲဝင်လေကထွက်လေလို့ဖြစ်သွားတတ်ပါလေထွက်လေကဝင်လေလို့ဖြစ်သွားတတ်ပါအဲ့ဒီကမှတ်တဲ့သဘောအမှုရာကြီးရှိတဲ့အတွက်ယောဂိကများမိမိရဲ့နာသီးဝနာသီးပြမှာအာယုံပြုစိတ်ထားပြီးတော့ဝင်လေကိုရှူသွင်းနိုင်ရှူသွင်းနိုင်ဝင်လေလို့ပြီးအောင်လို့မှတ်ပေးရမှာဖြစ်ပါထို့နည်းတူသာပဲတွက်လေကိုလည်းပဲရှူတုန်းတိုင်းရှူတုန်းတိုင်းထွက်လေလို့ပြီးအောင်မှတ်ပေးရမှာဖြစ်ပါတယ်အဲ့ဒီလိုဝင်လေတွက်လေတို့ကိုဝင်တိုင်းဝင်တိုင်းထွက်တိုင်းထွက်တိုင်းရှုမှတ်နေတိုင်းလည်းလို့ရှိရင်ယောဂီတို့ရဲ့စိတ်ကိုယောဂီတို့ရဲ့ထားရာနာတိဝနာတိပြမှာတည်အောင်ထားနိုင်ပြီဖြစ်ပါအဲဒီလိုနာတိဝနာတိပြမှာစိတ်ကိုတည်အောင်ထားနိုင်တယ်ဆိုလို့ရှိရင်စိတ်တည်ပြီးတော့နေမှာဖြစ်ပါတယ်စိတ်တည်လာခဲ့လို့ရှိရင်သမာဓိဖြစ်လာမှာဖြစ်ပါသမာဓိဖြစ်လာလို့ရှိရင်သမာဓိရဲ့အကျိုးတရားတွေကိုခံစားရမှာဖြစ်ပါသမာဓိရဲ့အကျိုးတရားတွေဟာဘာတွေလဲဆိုရင်ယောဂီတို့ကများသိခဲ့ပြီးတဲ့အတိုင်းသမารိရဲ့အကျိုးတရားဟာအကြအမြင်ဉာဏ်အဘိညာဉ်ဆိုတဲ့တရားတွေဖြစ်ပါဒီနေရာမှာယောဂိညာများအကြအမြင်တို့ရဲ့အခြေခံတရားတွေကိုယောဂိညာများရရှိပြီးတော့ဆံမှာဖြစ်ပါတယ်တနည်းအားဖြင့်ပြောရမယ်ဆိုရင်လည်းပဲအမှတ်မှန်ရင်စိတ်တည်တယ်စိတ်တည်ရင်အကြည့်တတ်ထွက်တယ်အကြည့်တတ်ဆိုတာဟာသမာဓိရဲ့အကျိုးတရားဖြစ်ပါအဲဒီလိုအကြည့်တတ်ဟာသမာဓိရဲ့အကျိုးတရားဖြစ်တယ်ဆိုတော့အကြည့်တတ်ဆိုတဲ့သဘောကိုယောဂိသမများကိုမိဖို့အတွက်ကျွန်တော်ဥပမာဆောင်ပြီးတော့ပြောပါမယ်။ကျွန်တော်တို့ညည့်ရင်နဲ့မိုးရည်ကိုကြည့်နေဆိုလို့ရှိရင်ညည့်ရည်ဆိုတာကတော့ညချောင်းအင်းအိုင်တွေကိုဖြတ်တန်းပြီးတော့စီးဆင်းလာရတဲ့အတွက်ရွှွန်နေဟာပျော်ဝင်ပြီးတော့ပါလာတဲ့အတွက်ညည့်ရည်ဟာနောက်ကျပြီးတော့နေမှာဖြစ်ပါ။မိုးရည်ဆိုတာကတော့အခိုးအငွေ့ကနေပြီးတော့သက်ဆင်းပြီးတော့လာတာဖြစ်တဲ့အတွက်မိုးရည်ဟာကြည့်တဲ့သဘောအမူအရာရှိပြီးတော့နေတာကိုတွေ့မှာဖြစ်ပါအဲ့ဒီမြေကြီးနဲ့မိုးရေကိုယောဂီတွေကများပုံးတပုံးစီခတ်ပြီးတော့အဲ့ဒီရေတွေရဲ့အပေါ်မှာယောဂီတွေကများစူးစူးဆိုက်ဆိုက်ကြည့်မယ်ဆိုလို့ချင်းမြေကြီးကိုကြည့်တဲ့အခါမှာမြေကြီးကနောက်ကြည့်ပြီးတော့နေတဲ့အတွက်ပုံးရဲ့အောက်ခြေထိအောင်မြင်နိုင်မှာမဟုတ်ဘူးဘာကြောင့်လဲဆိုတော့ရှင်တို့နေပျော်ဝင်ပြီးတော့နေတဲ့အတွက်ရေဟာနောက်ကြည့်နေတဲ့အတွက်ယောဂီတို့ရဲ့ကျွန်တော်တို့ရဲ့မျက်စိတွေကအဲ့ဒီမြေကြီးကိုထွန်းပေါက်ပြီးတော့မြင်နိုင်တဲ့ဆွမ်းရည်မရှိပါဘူး။မိုးရေကြတဲ့အခါကျတော့ယောဂိကများကြည်နေတဲ့အတွက်ကြောင့်မလို့ပုံရအောက်ခြေစီးအောင်မြင်နိုင်တာဖြစ်ပါတယ်။ဒါဟာလည်းပဲရေကြည်နေတဲ့အတွက်မြင်နိုင်တဲ့ဆွမ်းရည်တွေရှိပြီးတော့နေခြင်းသာမြင်ဖြစ်ပါတယ်။ထို့နည်းတူပါပဲအကြည့်တတ်တွေ့မယ်လို့ဆိုတဲ့အတွက်အကြည့်တတ်ကြောင့်ယောဂိကများမြင်နိုင်တဲ့ဆွမ်းရည်တွေဆိုတာလည်းပဲရှိပြီးတော့ဒါမှဖြစ်ပါတယ်။အဲ့ဒီလိုမြင်နိုင်တဲ့စွမ်းရည်တွေဆိုတဲ့တမာတိတရားတွေဖြစ်ပြီးတော့လာအောင်လို့ယောဂိကများကဝင်လေဖက်လေဆိုတဲ့ကမ္မထံတရားကိုပြရတဲ့အကြောင်းရင်းဟာလည်းပဲကျွန်တော်တို့ရဲ့တရားပိုင်ရှင်များဖြစ်တော်မူသောဘင်္ဂဝါလူကျဲသူမကပွင့်တော်မူသောဘုရားရှင်များဟာယောဂီတို့အခုမှတ်ပြီးတော့နေတဲ့ဝင်လေဖက်လေတို့ကိုရှုမှတ်ပြီးတော့ဒီအာနာပါနကမ္မထံကိုထူထောင်ပြီးတော့မှဘုရားရှင်အကျင့်ပွင့်ထွန်းပြီးတော့ပေါ်ပေါက်ခဲ့တာဖြစ်ပါဒါကြောင့်မလို့လည်းပဲဘုရားရှင်ကိုယ်တော်များကသမာဓိသမာဓိတရားကိုဘာဝိဒပွားများကြကုန်တော့လို့တိုက်တွန်းခဲ့တာဖြစ်ပါတယ်အဲဒီလိုသမာဓိတွေကိုထူထောင်ခဲ့တဲ့အခါမှာယောဂိတွေများဘုရားရှင်တို့ရဲ့တပိသသဝကများဟာလည်းပဲဘုရားရှင်များနေတူဘုရားရှင်ပွင့်ထွန်းနိုင်ပွင့်တော်နိုင်ပေါ်ပေါက်လာခဲ့တဲ့အရိယာများဟာလည်းပဲယောဂီတို့ရှုမှတ်နေတဲ့ဝင်လေထွက်လေတို့ကိုပဲရှုမှတ်ပြီးတော့သောတပန်နဲ့တရာဂန်နဲ့အနာဂန်နဲ့ယန္တာတွေဖြစ်ပြီးတော့နိဗ္ဗာန်ကိုဆံဝင်သွားခဲ့ကြသည်နဲ့နေပြီယောဂီတို့များကဗုဒ္ဓဘာသာဝင်များဖြစ်တဲ့အတွက်ကြောင့်မလို့ဗုဒ္ဓနဲ့တော့အရိယာကြီးများရှင်းကြံကြိုးကိုပွားများအားထုတ်တဲ့ဤကိုရရှိပြီးတော့အခုလိုဝင်လေထွက်လေတို့ကိုရှုမှတ်တဲ့ကမ္မထံတရားကိုပွားများအားထုတ်တာဖြစ်ပါတယ် အဲဒီလိုဝင်လေသွက်လေးကိုရှိမှပွားများအထုတ်တဲ့အခါမှာလည်းပဲကျွန်တော်တို့ဝင်လေသွက်လေးဟာယောဂီတို့ကျွန်တော်တို့အခုလိုတရားရှိမှပြီးတော့မှရှုသွင်းရှုထုတ်လုပ်ပြီးတော့နေရတာမဟုတ်ပါဘူးဒီဝင်လေသွက်လေးတို့ဟာယောဂီတို့ကျွန်တော်တို့မွေးခွားတန့်စင်တဲ့အချိန်ကနေစတင်ပြီးတော့အမိဝမ်းကကျွတ်တဲ့အချိန်ကစတင်ပြီးတော့မိမိနှာခေါင်းပေါက်နဲ့မိမိအသက်ရှူပြီးတော့လာခဲ့ကြတာဖြစ်ပါအဲဒီလိုမိမိကိုပွားများတန့်စင်တဲ့အချိန်ကနေပြီးတော့မှဒီဝင်လေသွက်လေတို့ကိုရှူသွင်းပြီးတော့လာခဲ့ပြီမဲ့လည်းပဲမှတ်လိမ္မာတမရှိခဲ့ကြဘူးမှတ်လိမ္မာတမရှိခဲ့ကြလို့မှတ်လိမ္မာတရှိအောင်လို့အခုရောက်ရမယ်များလို့ဝင်လေသွက်လေတို့ရဲ့ဝင်မှုသွက်မှုရှိနေတဲ့နာသီးဝနာသီးပြားမှာအာယုံပြုစိတ်ထားပါလို့ဝင်လေလေးကိုရှူသွင်းပါလို့ထွက်လေလေးကိုရှူထုတ်ပါလို့ရှူသွင်းတဲ့လေကိုဝင်လေလို့မှတ်ပါလို့ရှူထုတ်တဲ့လေကိုထွက်လေလို့မှတ်ပါဆိုပြီးတော့ကမ္မထံတရားကိုပေးပြီးတော့ထားတဲ့အခါမှာဒီဝင်လေသွက်လေကိုရှိမှတ်တဲ့အခါမှာပစ္စည်းဝိတုကရိယာတသာပလာဒီလည်းပဲဘာမှလိုအပ်ချက်မရှိဘူးဥပမာအားဖြင့်ပေါ့ကျွန်တော်ဗုဒ္ဓဘာသာဝင်တွေရခိုင်ကလည်းပဲကျွန်တော်တို့လည်းပဲဗုဒ္ဓရဲ့တရားကိုမသိခင်တုန်းကပရိစိတ်တဲ့အမှုတွေကိုပြုပါပရိစိတ်တဲ့ဆိုလို့ရှိရင်ပရိဆိုတာကကျွန်တော်တို့ကရိယာအနေနဲ့လုပ်ထားတယ်အဲ့ဒီပရိကိုကျွန်တော်တို့တွားပြီးတော့စိတ်ကြတာဖြစ်ပါအခုယောဂိပုဏ္ဏများပရိဘုံမစိတ်တော့ပဲနဲ့စိတ်ကိုစိတ်တဲ့စိတ်ပရိဘုံယောဂိဗုဒ္ဓများကိုပေးပြီးတော့ထားခဲ့တာဖြစ်ပါအဲ့ဒီလိုပရိစိတ်ဆိုတဲ့ကျွန်တော်တို့ကရိယာကြီးလည်းပဲဒီဝင်လေလွက်လေရှိမှတ်တဲ့အခါမှာမလို့အပ်ဘူးပရိဘုံကံရမယ်ဆိုရင်ပရိဘုံဝယ်ဖို့အတွက်ကိုယ်တိုင်မလုပ်နိုင်တဲ့အတွက်ဝယ်ရတဲ့အခါမှာကျွန်တော်တို့ငွေကြေးတွေလည်းပဲကုန်ရမှုရှိကြမှာဖြစ်ပါဒါပေမဲ့အခုလိုဝင်လေလွက်လေကိုရှိမှတ်ပြီးတော့နေတဲ့အခါမှာကရိယာသာသာပလာမလို့တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဝေစီရလည်းပဲဘာမှမလုပ်ဘူးငွေကြေးကုန်ကြတယ်လည်းပဲမရှိဘူးအဲ့ဒီလိုဝင်းလေထွက်လေတို့ကိုရှုမှတ်ပြီးတော့နေတဲ့အခါမှာကျွန်တော်တို့ပစ္စည်းဝိတုကရိယာလည်းပဲမလုပ်အပ်သလိုကုန်ကြသိရိတ်တွေလည်းပဲမရှိပါဘူးဒီဝင်းလေထွက်လေတို့ကိုဘာကြောင့်ရှုမှတ်ရသလဲလို့ဆိုခဲ့ပြန်လို့ရှိရင်လည်းပဲကျွန်တော်တို့ဘဝတဏှာအစက်ကဆက်သက်ကနေပြီးတော့မှအယူမှအမှတ်မှလာခဲ့တဲ့ဒိဋ္ဌိဆိုတဲ့တရားတွေကိုပယ်ပြောင်းနိုင်အောင်လို့ဖြစ်ပါတယ်ဒီဒိဋ္ဌိတရားတွေကိုပယ်ပြောင်းနိုင်ဖို့အတွက်ဘုရားရှင်ကိုယ်တော်မြတ်ရဲ့ဝေဒနာတော်မှာဘုရားရှင်ကိုယ်တော်မြတ်ဟောတော်မူထားတာကယောသဝိသကံဇိဝေအပတံဥဒပယံဧကဟဇိဝိတံသေယောပတ္တသောဥဒယပယံလို့ဓမ္မပရဝေဒနာတော်မှာဟောဖို့ညွှန်ပြပြီးတော့ဆုံးမထားတာတွေ့ရမှာဖြစ်ပါတယ်ဒီပါဠိရဲ့အဓိပ္ပာယ်ကလူတယောက်ဟာမိမိရရှိထားတဲ့ယုံ난တို့ရဲ့ပေါ့ပြန်ဖြစ်ပြနေတဲ့သဘောအမှုအရာတွေကိုမသိဘဲနဲ့လောကမှာအသက်တရားရှည်ပြီးတော့နေတာလောကမှာအသက်တရားရှင်ပြီးတော့နေတာဟာဘာမှအကျိုးမရှိဘူးလို့အနှစ်မရှိဘူးအကာပဲလို့ဆိုတဲ့သဘောပဲဖြစ်ပါလေအဲ့ဒီမသိတဲ့လူတယောက်ပဲယောဂီပုဂ္ဂိုလ်များကျဲသူအခုလို့ဝိလိသွက်လေတို့ကိုရှုမှတ်ပြီးတော့သွားခဲ့လို့ရှိရင်ယုံနဲ့တပါခန္ဓာ၅ပါးတို့ရဲ့သဘောအမှုအရာတွေကိုတရက်တမနဲ့မြသိခဲ့လို့ရှိရင်လောကမှာအသက်တရားရှည်ကြပြီးတော့နေတာတဲ့လောကမှာအသက်တရားရှင်ပြီးတော့နေတာတဲ့မြတ်တယ်လို့ဘုရားရှင်ကိုယ်တော်မြတ်ဟောပုံညွှန်ပြပြီးတော့ဆုံးမထားခဲ့တာဖြစ်ပါတယ်။အဲယုံနဲ့တပါသင်္ခါရတရားတို့ရဲ့ဖောက်ပြန်ဖြစ်ပြနေတဲ့သဘောအမှုအရာတွေကိုမသိပဲနဲ့နေခဲ့လို့ရှိရင်လောကမှာအသက်တရားရှည်ကြတာတဲ့ရှည်ကြနေခြင်းဟာမမြတ်ဘူးလို့ဆိုရတဲ့အကြောင်းဉာဏ်ကလည်းပဲကျွန်တော်တို့ဝိပဿနာစကားနဲ့ပြောမယ်ဆိုလို့ရှိရင်တော့အောက်ပြန်တာယုတ်ပြိနေတာနံလို့ယုံနာနှစ်ပါးကိုပိုင်းခြားပြီးတော့ပြိတဲ့နာမရူပပြိစ္ဆေဒဉာဏ်လောက်မှမပြိပဲနဲ့လောကမှာအသက်တရားရှည်ပြီးတော့နေတာအသက်တရားရှင်ပြီးတော့နေတာဟာမမြတ်ဘူးလို့ဆိုရမှာဖြစ်ပါတယ်။အားကြောင့်လဲဆိုတော့မိမိရည်ရည်ရတဲ့ယုံနံတို့ရဲ့ပေါက်ပြန်ဖြစ်ပြမှုသဘောအမှုများတွေကိုမသိဘူးဆိုတဲ့အခါမှာဘောတန်တရားအသက်သက်ကနေပြီးတော့မှားရွေးတဲ့အတွေ့အကြုံအယူဆတွေဆိုတဲ့တက္ကရာတိတိတန်းလန်းတဲ့အသက်ရှင်ပြီးတော့နေတဲ့အတွေ့အကြုံမလို့မမြတ်ဘူးလို့ဆိုတာဖြစ်ပါတယ်။အဲတက္ကရာတိတိရှင်းနေတဲ့သူရဲ့တဏ္ဍမှာ62ပါးသောဒိဋ္ဌိတွေဟာဝင်ခွင့်ထွက်ခွင့်ရှိကြပါတယ်။62ပါးသောဒိဋ္ဌိတွေဟာတက္ကရာဒိဋ္ဌိကိုမှီပြီးတော့မှဖြစ်နေကြဖြစ်ပါ တက္ကရာတိကျိုးဟာလည်းပဲဘလောက်ခိုင်မာတယ်လဲဆိုရင်ဥပမာအဖြစ်လူတယောက်ကိုခြေထည်လက်တွေကိုကျိုးနဲ့ခိုင်အောင်တုတ်ပြီးတော့ရေစိတန်တိုင်းတပိုးထူတတ်တဲ့မြေချောင်းထဲမှာသွားပြီးတော့ပြစ်ချလိုက်တဲ့အခါမှာဒီလူဟာခြေထည်လက်တွေကိုကျိုးတွေနဲ့တုံ့နှောင်ခိုင်ထားရတဲ့အတွက်မကုဒါမလွတ်တာပဲနဲ့နစ်မြုပ်ပြီးတော့တည်ဆုံးသွားပေါ်ရတာရှိပါတယ်။ဒါကြောင့်ယောဂိတ္တများအခုလည်းပဲတက္ကရာဒိဋ္ဌိကျိုးနဲ့အချိန်အောင်ခံရတယ်ဆိုခဲ့လို့ရှိရင်ကျွန်တော်တို့ဒီပုဂ္ဂိုလ်ဟာသံဘောတန်တရားမှာမြုပ်ကြည့်မျောကြည့်နဲ့တန်တရားလဲပြီးတော့နေနိုင်တာဖြစ်ပါတယ်တက္ကရာဒိဋ္ဌိဆိုတဲ့ကျိုးဟာဘာနဲ့ဒီလဲဆိုရင်ဥပမာအားဖြင့်တိပင်းတပင်းမှာရေတောင့်မြင့်နဲ့တူပါတယ်ရေတောင့်မြင့်ဟာရေကြီးတဲ့ကိုထိုးစိုက်ပြီးတော့ဒီပင်ကြီးမပြိုမလဲအောင်လို့ပုတ်ဆိုင်ပြီးတော့ထားရသလိုမြေကြီးအတွင်းမှာရှိနေတဲ့မျောစာဓာတ်တွေကိုလည်းပဲတိပင်အတွက်လိုအပ်ချက်တွေကိုစုပ်ယူပြီးတော့ပင်စီအကိုင်းအခက်အရွက်အလက်အပူအသီးတိုင်အောင်လို့ပို့ဆောင်တဲ့လုပ်ငန်းရပ်တွေကိုဆောင်ရွက်ပြီးတော့နေရတာဖြစ်ပါတယ်။မြင်မွေးတွေဆိုတာကတော့ကျွန်တော်တို့တိပင်ကြီးမှာမပြိုမလဲအောင်ပုတ်ဆိုင်ထားပြီးတော့နေုံပဲဖြစ်ပါအဲ့ဒီလိုရေတောင်းမြင့်ဟာတိပင်းတပင်းအတွက်မရှိမဖြစ်လိုအပ်ပြီးတော့နေတယ်ဆိုတာကိုထင်ရှားမှာဖြစ်ပါတယ်ဒီနေရာမှာလည်းပဲကျွန်တော်တို့ကမ္မဋ္ဌာန်းတရားကိုပွားများအထုတ်နေတဲ့ယောဂီပြည်များများတက္ကရာဒိဋ္ဌိတန်ခံချိန်ပြီးတော့နေခဲ့လို့ရှိရင်62ပါးသောဒိဋ္ဌိတွေရှိနေတဲ့အတွက်ဝင်ကွင်းထွက်ကွင်းရှိနေတယ်လို့ဆိုတဲ့အတွက်ကြောင့်မလို့တက္ကရာဒိဋ္ဌိကျိုးနဲ့အတုခံရလို့ရှိရင်62ပါးသောဒိဋ္ဌိတွေကလည်းပဲဝိုင်းဝန်းပြီးတော့တုံ့နှောင်ထားတဲ့အတွက်ကြောင့်မလို့မလူတာမလွတ်တာပဲနဲ့ဘဝတန်တရားမှာမြုပ်ကြည့်မျောကြည့်နဲ့မျောတာကနေပြီးတော့မြုပ်တာကများပြီးတော့နေမှာဖြစ်ပါလေ။ဒါကြောင့်ယောဂီပြည်များကျွန်တော်တို့ဒိဋ္ဌိဆိုတဲ့တရားကိုဖြုတ်ပြရမှာဖြစ်ပါ။ဒိဋ္ဌိကိုဖြုတ်တော့မယ်ဆိုတဲ့အခါကျတော့ကျွန်တော်တို့ဥသောပထမသက်ကာယဒိဋ္ဌိဆိုတဲ့သက္ကလုံကိုဖွဲ့ကြည့်ရမှာဖြစ်ပါတယ်။သဆိုတာကသက္ကတလုံး၊ကာယဆိုတာကသက္ကတလုံး၊ဒိဋ္ဌိဆိုတာကသက္ကတလုံး။သက္ကလေး၃လုံးပဲဖြစ်ပါတယ်။သဆိုတာကသံဝိဇ္ဇာမနောအထင်ရှားရှိတော်လို့သဘောရပါတယ်။ကာယဆိုတာကတော့ကာယသမှုဟောတိกายะสุราป้องสุပြီးတော့ထားတာလို့အဲ့တော့တရဲ့ကာယရဲ့ပြန်ပေါင်းလိုက်တဲ့အခါကျတော့သက်กายသက်กายဆိုတာအထင်ရှားရှိသောအပေါင်းစုဖြစ်ပါတယ်အဲ့ဒီအထင်ရှားရှိသောအပေါင်းစုကိုမြင်လို့ရှိရင်ဒီနေရာမှာကျွန်တော်တို့လူတွေနဲ့ဒီမြမာတွေသရိခံတွေဆိုတာကိုကျွန်တော်တို့တွေ့ရမှာမဟုတ်တော့ဘူးအဲ့တော့ယောဂီတို့ကျွန်တော်တို့ဘာကိုရှုရမလဲဆိုခဲ့လို့ရှိရင်တက္ကရာကိုမြင်အောင်ရှုရမှာဖြစ်ပါအဲဒီတက္ကရာကိုမြင်အောင်ရှုရမယ်ဆိုတော့ကြံနေတဲ့ဒိဋ္ဌိဆိုတဲ့စကားလုံးကိုကြည့်မယ်ဆိုရင်ဒိဋ္ဌိဆိုတဲ့စကားလုံးကငါမရှိဘဲနဲ့ရှိတယ်လို့သူမရှိဘဲနဲ့ရှိတယ်လို့အယူမှားအမှတ်မှားပြီးတော့နေတာဆိုဒိဋ္ဌိလို့ခေါ်တာဖြစ်ပါအဲဒီတော့ဒိဋ္ဌိဆိုတဲ့တရားကမရှိတဲ့တရားဆိုတော့ယောဂိတများမရှိတဲ့တရားဆိုတော့ယောဂိတများရှုလို့ရရှုလို့မရဘူးရှိမှမရှိပဲဘာသွားရှုမလဲအဲဒီတော့ဒီမရှိတဲ့တရားဆိုတော့ကျွန်တော်တို့ရှုရမလို့တော့ဘူးအဲဒီတော့ရှိတဲ့တရားကိုကျွန်တော်တို့ရှုရမှာဖြစ်ပါရှိတဲ့တရားကဘာလဲတက္ကာယတာကအထင်ရှားရှိသောကာယကအပေါင်းစုအထင်ရှားရှိသောအပေါင်းစုဟာကျွန်တော်တို့ရှုရမယ်တရားဖြစ်ပါအဲ့ဒီအတင်ရှားရှိသောအပေါင်းစုကိုမြင်အောင်လို့အခုယောဂိမြတ်များတို့ယေရှုရှင်လည်းဒီကြားတော်ဘုရားကြီးရဲ့ဌာမနိနာနိဒယခံယူခဲ့တဲ့ဇလပြောပဲကြီးရတာအနာဂံဆရာကြီးဆရာတည့်ရဲ့နိနဲ့နာသီဝနာသီပြားကိုအာယုံပြုစိတ်ထားပြီးတော့ဝင်လေကိုရှူသွင်းပါလို့ရှူသွင်းတဲ့လေကိုဝင်လေလို့မှတ်ပါသူနည်းသူသာပဲတွက်လေကိုရှူထုတ်ပါလို့ရှူထုတ်တဲ့လေကိုထွက်လေလို့မှတ်ပါလို့ဝင်လေကိုရှူသွင်းတိုင်းရှူသွင်းတိုင်းဝင်လေလို့ထွက်လေကိုရှူထုတ်တိုင်းရှူထုတ်တိုင်းထွက်လေလို့ရှုမှတ်နေနိုင်လေလို့ရှင်းယောဂီပြည်များရဲ့စိတ်ကို ယောဂီများရဲ့ထားရနာသီဝနာသီပြားမှာစိတ်ကိုတည်အောင်ထားနိုင်လို့ဖြစ်ပါတယ်အဲဒီလိုနာသီဝနာသီပြားမှာစိတ်ကိုတည်အောင်ထားနိုင်တဲ့အတွက်ကြောင့်လည်းပဲဝင်လေဝင်တိုင်းဝင်တိုင်းဝင်လေလို့မှတ်နိုင်တာဖြစ်ပါတယ်ထွက်လေထွက်တိုင်းထွက်တိုင်းလို့လည်းထွက်လေလို့မှတ်နိုင်တာဖြစ်ပါတယ်အဲဒီလိုဝင်လေထွက်လေတို့ကိုဝင်တိုင်းဝင်တိုင်းထွက်တိုင်းထွက်တိုင်းမှတ်နိုင်ပြီဆိုခဲ့လို့ရှိရင်ယောဂီများရဲ့စိတ်ဟာနာသီဝနာသီပြားမှာရှိနေတယ်နာသီဝနာသီပြားမှာရှိနေတဲ့အတွက်နာသီဝနာသီပြားမှာစိတ်ပြီးနေတဲ့အတွက်သမာဓိဖြစ်လာမှာဖြစ်ပါတယ်သမာဓိဖြစ်လာတဲ့အခါမှာသမာဓိရဲ့အကျိုးတရားတွေရရှိခံစားပြီးတော့လာရမှာဖြစ်ပါတယ်တနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်လည်းအမှန်မှန်ရင်စိတ်ပြီးတယ်စိတ်ပြီးရင်အကြည်ဓာတ်ထွက်တယ်လို့ယောဂီများကပြောခဲ့တယ်လို့အကြည်ဓာတ်ဟာသမာဓိရဲ့အကျိုးတရားဖြစ်ပါတယ်အဲဒီသမာဓိရဲ့အကျိုးတရားဆိုတော့ယောဂီတွေရဲ့ကျွန်တော်တို့ရဲ့စိတ်အစဉ်တွေဟာအစဉ်တစ်ပြည့်ဗုဒ္ဓရဲ့ဒေသနာတော်ကဟောပုံပြင်ပြခဲ့ပါပတမေရမတိမနောဆိုတဲ့ဒေသနာနဲ့ယောဂီတွေရဲ့ကျွန်တော်တို့ရဲ့စိတ်အစဉ်တွေဟာမကောင်းမှုနိုင်တာမွေးလျော်ရပါမယ်။အဲ့ဒီမကောင်းမှုနိုင်မွေးလျော်တဲ့စိတ်ကလေးကိုအခုစိတ်ရဲ့တည်ကြည်မှုတွေရရှိလာအောင်လို့ဝင်လေဖက်လေကိုရှုမှတ်တဲ့သမာဓိတရားကိုထူထောင်ပြီးတော့နေကြတာဖြစ်ပါလေ။အဲဒီလိုသမာဓိတရားကိုထူထောင်ပြီးတော့နေတဲ့အခါကျတော့သမာဓိတရားဟာဘာလဲလို့ဆိုခဲ့လို့ရှိရင်လည်းသမာဓိတရားဟာကိလေသာသမာဓိတိကံထောင်။ကိလေသာအငြိအကျေးဟူသမားတို့ကိုသမာဓိတိငြိမ့်စေပြီလို့ဣတိတတနာထို့ကြောင့်သမထောသမထမီတယ်လို့သမထတရားဟာကိလေသာငြိမ်းချမ်းတရားဖြစ်ပါ။အဲဒီတော့ကျွန်တော်တို့ကိလေသာငြိမ့်အောင်လို့အဲ့ဒါကိလေသာတရားတွေဟာဘာလဲဆိုတော့ကိလေသာတရားဆိုတာကစိတ်ကိုညှဉ်းနှံစေတတ်တဲ့တရားတွေဖြစ်ပါတယ်။ယောဂီတွေရဲ့ကျွန်တော်တို့ရဲ့စိတ်စဉ်ဟာဗုဒ္ဓရဲ့သေဒနာတော်ကပပဒနာမိဒံဖြိုးဖြိုးဖြက်ဖြက်တလက်လက်တောက်ပပြီးတော့နေတယ်လို့သေဒနာကဆိုထားပေမဲ့စိတ်ကိုညှဉ်းနှံစေတတ်တဲ့ကိလေသာတရားတွေကြောင့်စိတ်ဟာညစ်ပင်နဲ့ညစ်ပင်ပြီးတော့နေပါတယ်။အဲ့ဒီညစ်ပင်နေတဲ့စိတ်ကလေးကိုငဘမူရင်းစိတ်တဏ္ဍာန်တွေဖြူစင်ဝင်လက်ပြီးတော့လာအောင်လို့အခုလို့ကမ္မထမ်းလက်နဲ့ဘာဝနာဆက်ဆိုတဲ့ကမ္မထမ်းတရားကိုပွားများအားထုတ်ပြီးတော့နေခြင်းဟာစိတ်ရဲ့ဖြူစင်ကြောင်းဖြစ်ပါတယ်။အဲဒီတော့ယောဂီများအခုလို့ယောဂီများကိုပထမလေးခြင်းကံကိုပေးထားပါတယ်။ပထမလေးခြင်းကံကနာသီဝနာသီပြားကိုအာယုန်ပြုစိတ်ထားပြီးတော့ဝင်လေကိုရှုသွင်းပါလို့ထွက်လေကိုရှုထုတ်ပါလို့ရှုသွင်းတဲ့လေကိုဝင်လေလို့မှတ်ပါလို့ရှုထုတ်တဲ့လေကိုထွက်လေလို့မှတ်ပါဆိုပြီးတော့ပထမလေးကျန်ကံကိုပေးထားတဲ့အခါမှာယောဂိတ္တများကပထမလေးကျန်ကံကိုရှုမှတ်ခဲ့တာအခုဆိုလို့ချင်းအချိန်လေးပျော်ရလာတဲ့အတွက်ကြောင့်မလို့ငကူကဝင်လေထွက်လေလို့ရဝင်မှုထွက်မှုသဘောမူညာတွေကိုမှတ်လိမ့်မှတ်တာမရှိရာကနေပြီးတော့အခုလို့မှတ်ကြည့်လိုက်တဲ့အခါကျတော့မှတ်တဲ့အလေးထားရပြီးတော့လာတဲ့အခါကျတော့ဝင်လေကလည်းပဲဝင်နေတယ်ထွက်လေကလည်းပဲထွက်နေတယ်ဒီဝင်လေထွက်လေတို့ဟာအမြဲဝင်အမြဲထွက်နေတယ်ဆိုတာယောဂိကများသိမြင်ပြီးတော့လာပြီဆိုတော့ဝင်လေထွက်လေတို့ကိုမိမိကဆန္ဒပြီးတော့ပြုလုပ်ပြီးတော့လှုပ်ပြီးတော့ရှူစရာမလိုတော့ဘူးဒေသနာနည်းကဒုတိယလေးခြင်းကဆိုတာကိုပြပြီးတော့ထားတယ်လို့လေဒေသနာနည်းရဲ့ဒုတိယလေးခြင်းကဘာလဲဆိုတော့အနုပန္နာနည်းဖြစ်ပါတယ်အနုပန္နာနည်းကလည်းပဲဘယ်လိုမှတ်ရမလဲဆိုခဲ့လို့ရှိရင်ကျွန်တော်တို့ဝင်လေစပြီးတော့ရှင်ပြင်းတဲ့အခါမှာဝင်လေစဝင်တဲ့အချိန်ကလေးကစပြီးတော့ဝင်လေတို့ရဲ့အစကိုသိပြီးတော့နေရမှာဖြစ်ပါတယ်။ဒုနည်းဒီပါပဲဆွဲလေကိုရှင်ထုတ်တဲ့အခါမှာလည်းပဲဆွဲလေတို့ရဲ့အစကနေပြီးတော့သိပြီးတော့နေရမှာဖြစ်ပါတယ်။အဲဒီလိုဝင်လေတို့ရဲ့အစဝင်လေတို့ရဲ့အလဲဝင်လေတို့ရဲ့အဆုံးထွက်လေတို့ရဲ့အစထွက်လေတို့ရဲ့အလဲထွက်လေတို့ရဲ့အဆုံးဆိုတဲ့ဝင်လေထွက်လေတို့ရဲ့အစအလဲအဆုံးသုံးပါးလုံးကိုသိအောင်လို့ရှုမှတ်တဲ့နည်းကိုအနုပန္နရနည်းလို့ခေါ်တာဖြစ်ပါတယ်။အဲဒီတော့ယောဂီများဝင်လေထွက်လေတို့ရဲ့အစအလဲအဆုံးကိုရှုမှတ်ပြီးတော့နေရတယ်ဆိုတော့ယောဂီများရဲ့စိတ်ဟာမအမလနိုင်အောင်လို့ဖြစ်ပြီးတော့နေမှာဖြစ်ပါတယ်။ဒါကြောင့်လဲဆိုတော့ဝင်လေဝင်ပြီးရင်ထွက်လေထွက်တယ်ထွက်လေထွက်ပြီးရင်ဝင်လေဝင်တယ်အဲ့ဒီဝင်လေထွက်လေတို့ရဲ့အစအလယ်ဆုံးကိုရှုမှတ်ပြီးတော့နေတဲ့အတွက်ယောဂီတို့ရဲ့စိတ်ဟာနာသီဝနာသီပြားမှာ
တသမာတိကြီးကြီးအောင်ထားနိုင်ဖို့ဖြစ်ပါအဲ့ဒီလိုဝင်နေတဲ့လူတို့ရဲ့အစအလေအဆုံးသုံးပါးလုံးကိုရှုမှတ်တဲ့ဤကိုအနုပန္နရဤကိုခေါ်တယ်လို့ပဲကျွန်တော်တို့ဆရာကြီးဆက်တဲ့ဤရဒုတိယလေးကျင်ကကိုပို့ချတဲ့အခါမှာလည်းပဲနာသီဝနာသီယကိုအာယုံပြုစိတ်ထားပြီးတော့ဝင်လေကိုရှုသွင်းပြီးတဲ့အခါမှာဝင်လေလို့မှတ်ပေးရမှာဖြစ်ပါတယ်ဒုနိတိကပဲဆက်လေကိုရှုထုတ်ပြီးတဲ့အခါကျမှလည်းပဲဖွက်လေလို့မှတ်ပေးရမှာဖြစ်ပါတယ်ဝင်လေဆက်လေကိုရှုသွင်းရှုထုတ်လုပ်ပြီးမှမှတ်တာဖြစ်တဲ့အတွက်ဒီနေ့ကိုစောင့်မှတ်တဲ့နေ့လို့ခေါ်ပါတယ်အခုယောဂီသမားများကိုရှင်းပြခဲ့တဲ့ဒုတိယနေ့ဖြစ်တဲ့အနုပန္နရနေ့နဲ့ဆရာကြီးဆက်တဲ့နေ့ရစောင့်မှတ်တဲ့နေ့တို့ကိုကြည့်မယ်ဆိုလို့ရှိရင်ဝင်လေတို့ရဲ့အဆုံးပြေမှာတော့ရှုမှတ်တာတူတဲ့သဘောရှိပေမဲ့ဝင်လေတို့ရဲ့အစဝင်လေတို့ရဲ့အလေဆူတဲ့ဒေသနာနုရဲ့ရှုမှတ်မှုကိုဆရာကြီးဆက်တဲ့နေ့မှာရှုမှတ်မှုမတွေ့ရဘူး။အဲ့ဒီသဘောမူညာကလည်းပဲဒါလည်းဆိုတော့အတူသဘောပဲဖြစ်ပါတယ်။ဒါကြောင့်လည်းဆိုတော့ကျွန်တော်တို့အရှိအဖြစ်မမှတ်တော့ဘဲနဲ့ယောဂီတို့အများမှတ်ရတာလွယ်ကူအောင်လို့အတူနေနဲ့ပဲဝင်လေကိုရှူသွင်းကြည့်တဲ့အခါမှာဝင်လေလို့ထွက်လေကိုရှူထုတ်ကြည့်တဲ့အခါမှာထွက်လေလို့မှတ်ပါလို့ဆိုတဲ့အခါကျတော့ယောဂီများနာသီဝနာသီယမှာစိတ်ထားပါဆိုတဲ့အတိုင်းနာသီဝနာသီယမှာစိတ်ထားတဲ့အတွက်ကြောင့်မလို့ဝင်လေလေးစဝင်တဲ့အချိန်ကမှလည်းပဲသိနေတဲ့သဘောရှိနေတယ်လို့ဝင်လေဆုံးသွားတဲ့အခါမှာဝင်လေလို့မှတ်ဖို့အတွက်နာသီဝနာသီယမှာစိတ်ကလေးကစောင့်တိုင်းပြီးတော့နေရတဲ့အတွက်ကြောင့်မလို့ဝင်လေစဝင်တဲ့အချိန်ကမှလည်းပဲသိနေတဲ့သဘောအမှုရရှိနေမှာဖြစ်ပါတယ်။ဝင်လေလှုပ်ရှားပြီးတော့ဝင်နေတဲ့ကာလမှလည်းပဲနာသီဝနာသီယမှာစိတ်ကစောင့်တိုင်းပြီးတော့နေတဲ့အတွက်ကြောင့်မလို့လည်းပဲဆုံးသွားတဲ့အခါမှဝင်လေလို့မှတ်ဖို့အတွက်စောင့်တိုင်းပြီးတော့နေခြင်းကြောင့်ဝင်လေလှုပ်ရှားပြီးတော့ဝင်နေတဲ့ကာလမှလည်းပဲသိနေတဲ့သဘောအမှုရပေါ်လွင်ပြီးတော့နေမှာဖြစ်ပါလေဝင်လေရပ်သွားပြီသုံးသွားပြီဆိုတဲ့အခါကျမှဝင်လေလို့ဆိုပြီးတော့နောက်ဆုံးအတူအပြင်းရှုမှတ်လိုက်တဲ့သဘောသာပြင်ဖြစ်ပါထိုးအလားတူပဲဖွဲ့လေကိုရှုထုတ်တဲ့အခါမှလည်းပဲဖွဲ့လေတို့ရဲ့အစကလည်းပဲနာတိဝနာတိပြမှာစိတ်ကစောင့်ဆိုင်ပြီးတော့နေတဲ့အတွက်ကြောင့်မလို့ဖွဲ့လေတို့ရဲ့အစကလည်းပဲသိနေနိုင်တယ်လို့ဖွဲ့လေလှုပ်ရှားပြီးတော့ထွက်နေတဲ့ကာလမှာလည်းထွက်လေသုံးသွားတဲ့အခါမှာထွက်လေလို့မှတ်ဖို့အတွက်စောင့်ဆိုင်ပြီးတော့နေတဲ့အတွက်ကြောင့်မလို့လှုပ်ရှားပြီးတော့ဝင်နေတဲ့ကာလမှာလည်းသိနေတဲ့သဘောအမှုရပေါ်လွင်ပြီးတော့နေမှာဖြစ်ပါတယ်ထွက်လေသုံးသွားပြီရပ်သွားပြီဆိုတဲ့အခါကျမှထွက်လေလို့ရှုမှတ်လိုက်တာဖြစ်ပါတယ်ဒါကြောင့်မလို့ဒေသနာနည်းဖြစ်တဲ့အနုဘန္ဒနာနီးကဝင်လေထွက်လေတို့ရဲ့အစအလယ်အဆုံးသုံးပါးလုံးကိုသိအောင်လို့မှတ်တဲ့နီးလို့ဆိုခဲ့တယ်လို့ပဲဆရာကြီးကတဲ့နီးကလည်းပဲဝင်လေကိုရှုသွင်းကြည့်တဲ့အခါမှာဝင်လေလို့ထွက်လေကိုရှုထုတ်ကြည့်တဲ့အခါမှာထွက်လေလို့မှတ်နေခြင်းဝင်လေတို့ရဲ့အစဝင်လေတို့ရဲ့အလယ်ထွက်လေတို့ရဲ့အစထွက်လေတို့ရဲ့အလယ်တွေကိုလည်းပဲသိနေတဲ့သဘောအမှုရာကြီးပါဝင်ပြီးတော့နေတဲ့အတွက်ဒီဒနာနည်းနဲ့ဆရာကြီးဆရာတဲ့နည်းဟာသတ္တုဓမ္မရှိပြီးတော့နေတယ်လို့ဆိုရမှာဖြစ်ပါဘူး။ဒါကြောင့်ယောဂီတွေများမတွေးမကြံပါနဲ့။ညောင်းညာသူရင်တက်ချက်မှုတွေရှိရင်လည်းပဲအရိယာပုဂ္ဂိုလ်ပြင်နိုင်ပါတယ်ပြောင်းနိုင်ပါတယ်။တွေးကြံမှုတွေရှိခဲ့လို့ရှိရင်လည်းပဲတွေးကြံတဲ့နေရာတွေကိုစိတ်တွေရောက်ရောက်ပြီးတော့သွားတဲ့အခါမှာမိမိရဲ့ကမ္မထံတရားပြည့်ပြီးတော့နေတတ်တာ။ညောင်ညာထုံကြီးတိုက်ခဲမှုတွေရှိခဲ့လို့ရှိရင်လည်းညောင်ညာထုံကြီးတိုက်ခဲမှုတွေရဲ့နေရာတွေစိတ်တွေကရောက်ရောက်သွားတဲ့အခါမှာမိမိရဲ့ကံကံပြက်ပြက်ပြီးတော့နေတတ်တာဖြစ်ပါဒါကြောင့်ယောဂီများကမတွေးပါနဲ့မကြမ်းပါနဲ့ညောင်ညာထုံကြီးတိုက်ခဲမှုတွေရှိရင်အရိယာပုဂ္ဂိုလ်ပြင်းပေးပါကြောင်းပေးပါဆိုပြီးတော့ယောဂီများတို့သတိပေးရရင်ဖြစ်ပါအဲဒီတော့ယောဂီများရှင်းပြတဲ့ဘုရားများအားထုတ်ရမယ်လုပ်ငန်းပထမလေးခြင်းကလို့ရှိမှတ်ဖို့မလိုတော့ဘူးပထမလေးချင်းကဟာမိမိကခံပြီးတော့ပြုလုပ်ပြီးတော့လှုပ်ရှုတဲ့သဘောကြောင့်ဖြစ်ပါအခုဘုရားရဲ့တရားကသူ့သဘောသူ့ဆောင်နေဆိုတဲ့အတိုင်းဝင်လေဝင်သွားပြီးတဲ့ခါကျမှဝင်လေလို့ထွက်လေကိုထွက်သွားပြီးတော့မှထွက်လေလို့ရှုမှတ်ခြင်းဟာ ဘုရားရဲ့အလိုရအနတ္တသဘောလည်းပဲဖြစ်ပါတယ်။ဒါဒီလိုဝင်လေကိုချူးချင်းကြည့်တဲ့အခါမှာဝင်လေလို့ဖွဲ့လေကိုရှူထုတ်ကြည့်တဲ့အခါမှာဖွဲ့လေလို့ရှုမှတ်တဲ့အခါမှာလည်းပဲလောကီမြတ်ရှုမှတ်နိုင်ခဲ့လို့ရှိရင်စိတ်ရဲ့တည်ခြင်းမှုတွေရရှိပြီးတော့သမာဓိဖြစ်ပြီးတော့ဓမ္မဖြစ်ပါတယ်။ဓမ္မဓိတရားဟာသိလိုက်တာဉာဏ်ကြောင့်တရားလို့လောကီမြတ်များကိုဆိုခဲ့တယ်။ဖြစ်လိုက်တာတ င်းလည်းပဲဗုဒ္ဓရဲ့သေဒနာတော်မှာအကျယ်အားဖြင့်1500ရှိပါတယ်။အဲ့ဒီ1500လောကိတ္တာတွေဆိုတာကတော့ယောဂိတ္တာများလို့အချိန်လိုသွင်းမှာကျွန်တော်တို့ရွတ်ဖတ်ပြီးတော့ပြနိုင်မှာမဟုတ်ပါဘူး။ဒါပေမဲ့အဲ့ဒီ1500လောကိတ္တာဟာတွေဟာသူရသူရဒီပေါင်းစုပြီးတော့ထားလိုက်တဲ့ခါမှာအချင်းအားဖြင့်10ပါးရှိမှာဖြစ်ပါတယ်။အဲ့ဒီဆေမနောကိဉ္ဍာတိဆိုတာကတော့အရည်သက်ကနေတဲ့အတွက်ကြောင့်ရည်သက်ကြည့်မယ်ဆိုရင်လည်းရနိုင်တဲ့သဘောအမူအရာကြီးရှိပါတယ်။အဲ့ဒီဆေမနောကိဉ္ဍာတိဆိုတာကယောဂီတို့ကျွန်တော်တို့နေ့စဉ်နဲ့အမျှဆက်တွယ်ပြီးတော့ကြံစီပြီးတော့ပြီးတော့ပြီးတော့လုံဆောင်နေတဲ့အချက်တွေပဲဖြစ်ပါတယ်။ဒါရီလဲဆိုတော့လောဘဆိုတဲ့ကိလေသာဒေါသဆိုတဲ့ကိလေသာမောဟဆိုတဲ့ကိလေသာမာနဆိုတဲ့ကိလေသာဒိဋ္ဌိဆိုတဲ့ကိလေသာဝိသိကိစ္စဆိုတဲ့ကိလေသာဖိနှဆိုတဲ့ကိလေသာဩဒိဋ္ဌဆိုတဲ့ကိလေသာအိရိကဆိုတဲ့ကိလေသာအနောတပ္ပဆိုတဲ့ကိလေသာလို့ဆိုပြီးတော့ကိလေသာ၁၀ပါးရှိပါတယ်။အဲဒီကိလေသာတွေရဲ့သဘောအမူအရာတွေဆိုတာလည်းပဲယောဂီတို့ကျွန်တော်တို့နေ့စဉ်နဲ့အမျှသုံးစွဲပြီးတော့နေတာဖြစ်တဲ့ဒီကိလေသာတွေရဲ့သဘောအမူအရာတွေကိုယောဂီတို့များလည်းပဲသိပြီးဖြစ်ပါတယ်။လောဘဆိုတာအလူကြီးခြင်းလောဘကြီးခြင်းပေါ့ဖြစ်ပါအဲ့ဒီလိုအလူကြီးတယ်လောဘကြီးတယ်ဆိုတာကကျွန်တော်တို့လောဘဆိုတဲ့ကိလေသာဖြစ်ပါအဲ့ဒီလိုကြီးတဲ့အခါကျတော့ကျွန်တော်တို့ဒေါသဆိုတဲ့ကိလေသာဒေါသဆိုတာကကျွန်တော်တို့ဒေါသကြီးတယ်အမျက်ကြီးတယ်စိတ်တွေခက်ထန်ပြီးတော့လာတယ်ကြမ်းတမ်းပြီးတော့လာတယ်အဲ့ဒီသဘောအမူအရာတွေဟာဒေါသဆိုတဲ့ကိလေသာဖြစ်ပါတယ်။မောဟဆိုတဲ့ကိလေသာကမောဟဆိုတာကိဝေတယ်အမှန်မမြင်ဘူး။ဒါကိုကျွန်တော်တို့မောဟဆိုတဲ့ကိလေသာလို့ခေါ်တာဖြစ်ပါတယ်။မာနဆိုတာကတော့မာနကြီးခြင်းထောင်သွားခြင်းအထင်ကြီးခြင်းဆိုတဲ့သက္ကရာဖြစ်ပါတယ်။ဒါကိုမာနဆိုတဲ့ကိလေသာလို့ခေါ်တာဖြစ်ပါတယ်။ဒိဋ္ဌိဆိုတဲ့ကိလေသာကတော့မရှိဘဲနဲ့ရှိတယ်လို့အယူမှားအမှန်မှားတာကိုဒိဋ္ဌိလို့ခေါ်တဲ့အတွက်ကြောင့်မလို့ဒိဋ္ဌိဆိုတဲ့ကိလေသာဖြစ်ပါတယ်ဝိသိကိစ္စဆိုတဲ့ကိလေသာဝိသိကိစ္စဆိုတဲ့ကိလေသာကဒုလောဒုလောနဲ့တွေးတော့ကြံစပြီးတော့နေတာအမှန်မမြင်ဘူးပေါ့အဲ့ဒီလိုအမှန်မမြင်တဲ့သဘောတွေကိုဝိသိကိစ္စဆိုတဲ့ကိလေသာလို့ခေါ်တာဖြစ်ပါတယ်ဤနာဆိုတဲ့ကိလေသာကတော့နိုင်ကြီးခြင်းအိပ်ပျော်ခြင်းပေါ့အဲ့ဒီလိုနိုင်ကြီးတဲ့စိတ်တွေအိပ်ပျော်ခြင်းနဲ့စိတ်တွေဖြစ်ပေါ်ပြီးတော့လာတာဟာသီနာဆိုတဲ့ကိလေသာဖြစ်ပါတယ်။ထိုနည်းပြီးသွားပဲဥဒိဋ္ဌဆိုတဲ့ကိလေသာ။ဥဒိဋ္ဌဆိုတဲ့ကိလေသာကစိတ်ပြန့်လွင့်ခြင်း။ဥပမာအချင်းယောဂီတို့များအခုဘုရားနဲ့လောကအရိယာရှင်များရှင်းညာကြိုးကိုပေါ်များအထုတဲ့ဝင်လေသက်လေလို့ကိုရှိမှတ်တဲ့အာနာပါနကမ္မဋ္ဌာန်းကိုရှိမှတ်ပြီးတော့နေတော်များလည်းပဲမိမိရဲ့အပြည့်ပြည့်သောလုပ်ငန်းတွေရဲ့အပေါ်မှာမိမိရဲ့ရည်ရွယ်ရဲ့အပေါ်မှာမိမိရဲ့မိသားစုတွေနဲ့ထာရင်းနေနေကြသဘောလက္ခဏာကြီးမိမိရဲ့အပေါင်းအသင်းတွေနဲ့ကြွားလာလှုပ်ရှားတဲ့သဘောအမှုအရာကြီးရဲ့အပေါ်မှာစိတ်တွေကရောက်ရောက်ပြီးတော့သွားခြင်းဥဒိဋ္ဌဆိုတဲ့စိတ်ပြန့်လွင့်ခြင်းဆိုတဲ့ကိလေသာဖြစ်ပါတယ်အရိဒိကဆိုတဲ့ကိလေသာကတော့အကုသိုလ်ပြုရာမချက်ချင်းဆိုတဲ့ကိလေသာဖြစ်ပါတယ်အနောတပဆိုတဲ့ကိလေသာကတော့အကုသိုလ်ပြုရာမကြောက်ချင်းဆိုတဲ့ကိလေသာတရားဖြစ်ပါတယ်အဲ့ဒီစေဘာသောကိလေသာတရားတွေကြောင့်ယောဂီတို့ရဲ့ကျွန်တော်တို့ရဲ့စိတ်အစဉ်တွေဟာငိုမူရင်းစိတ်ရဲ့တဏ္ဍာတွေပျောက်ပြီးတော့နေတာဖြစ်ပါတယ်။ငိုမူရင်းစိတ်ရဲ့တဏ္ဍာတွေကဗုဒ္ဓရဲ့စေတနာတော်ကဖြူးဖြူးဖြက်ဖြက်တလက်လက်ကြောက်ပါပြီးတော့ယောဂီတိုင်းရဲ့စိတ်ဟာဖြူးစင်တယ်လို့ဆိုခဲ့ပေမဲ့အခုကိလေသာတရားတွေဆိုတဲ့စိတ်ကိုညှဉ်းနှံစေတတ်တဲ့တရားတွေပုံမှန်ပြီးတော့ထားတဲ့အတွက်ယောဂီတို့ရဲ့ကျွန်တော်တို့ရဲ့စိတ်အစဉ်တွေဟာဖြူးစင်ဝင်လက်ဆက်မရဘူး။ဖြူစင်ဝင်လက်ွင့်မရတဲ့အတွက်ကြောင့်မလို့က ကျွန်တော်တို့ကျူးကျန်ဝင်လက်ဖွဲ့ရအောင်လို့ငါကမူရင်းစိတ်တွေပြန်လဲပြီးတော့ဖြစ်ပေါ်လာအောင်လို့ကမ္မထာလက်နဲ့ဘာဝနာဆက်ဆိုတဲ့စကားနဲ့အနေကမ္မထာတရားကိုပွားများအားထုတ်ပြီးတော့နေခြင်းဖြစ်ပါတယ်။အဲဒီတော့ယောဂီမြတ်များအခုလိုတိုင်းဒုတိယနေခြင်းခံကိုလည်းပဲယောဂီမြတ်များရှုမှတ်ပြီးတော့နေတဲ့အခါကျတော့နာတိဝနာတိကြားကိုအာယုံပြုစိတ်ထားပြီးတော့ဝင်လေကိုရှုခြင်းကြည့်တဲ့အခါမှာဝင် ရှုမှတ်နေခြင်းအပြင်မှတ်နိုင်စဉ်နဲ့အမြတ်သမာဓိဖြစ်လာခဲ့လို့ရှိရင်အဲဒီသမာဓိကြောင့်ဂရုမြတ်များရဲ့စိတ်အစဉ်များတိမ်အောင်ပြီးတော့နေတဲ့ကိလေသာတရားတွေကျွန်တော်ငြိမ်းချမ်းပြီးတော့သွားမှာဖြစ်ပါတယ်ကိလေသာတရားတွေငြိမ်းလာတဲ့အခါမှာငဘူမူရင်းရင်းစိတ်ရဲ့တဏှာတွေဖြူစင်ဝင်လက်လာတဲ့အတွက်ကြောင့်မလို့ဂရုမြတ်များအကြဉာဏ်တွေရဲ့အခြေခံတရားတွေကိုရရှိပြီးတော့သွားမှာဖြစ်ပ ဲ့လို့ရှင်ယောဂီတွေနဲ့ဝင်လေးဖက်လို့ရှိမှပြီးတော့နေတဲ့အခါမှာဝင်လေးဖက်လို့ဟာအခုမှရှိနေတာမဟုတ်ပဲယောဂီတွေကျွန်တော်တို့အမိဝမ်းကကျစ်တဲ့အချိန်ကနေပြီးတော့ဝင်လေးဖက်လို့ရှူသွင်းရှူထုတ်လုပ်ပြီးတော့လာခဲ့တဲ့နေရာမှာဝင်လေးဖက်လို့ကိုသိမ့်စီးထားပြာတူလောင်ထားပြာဒီလည်းပဲမရှိဘူးကိုရှန်နေတဲ့အတွက်ကြောင့်မလို့လည်းပဲဒါနထုတ်လည်းပဲမရဘူးရောင်းဝယ်လို့လည်းပဲမရဘူးဒါကြောင့်မလို့ယောဂီများအဲ့ဒီရှူသွင်းရှူထုတ်လုပ်နေတဲ့ဝင်လေဆက်လေတို့ကိုလိုချင်သလားလို့မေးရင်ယောဂီများလိုချင်ကြမှာမဟုတ်ဘူးလိုချင်နေဆိုရင်လောဘဖြစ်ပါလိုချင်မှုမရှိတဲ့အတွက်ကြောင့်မလို့ဒီနေရာမှာလောဘမရှိဘူးလို့ပြောရမှာဖြစ်ပါဒါကြောင့်ဝင်လေဆက်လေကိုရှိမှတ်ပြီးတော့နေတဲ့အခါမှာလောဘဆိုတဲ့ခိလေတာမဝင်ဘူးဝင်လေဆက်လေကိုရှိမှတ်ပြီးတော့နေတဲ့အချိန်မှာလောဘဆိုတဲ့ခိလေတာဟာမဝင်တဲ့အတွက်ငြိမ့်နေတယ်လို့ဆိုရမှာဖြစ်ပါသူနေပြီပါပဲဒေါသထူတဲ့ကိလေသာဒေါသထူတဲ့သိက္ခာမန်တို့တွေဖြစ်တဲ့ဆိုတဲ့ဒေါသထူတဲ့ကိလေသာမိမိလိုတာရရင်ကျန်တဲ့ဒေါသစိတ်တွေမဖြစ်ဘဲနဲ့ရှင်ရှင်ပြပြရှိနေတဲ့နဲ့လိုတာမရတဲ့အခါမှာဒေါသစိတ်တွေဖြစ်ပြီးတော့လာဒေါသစိတ်တွေဖြစ်ပြီးတော့လာတဲ့အခါမှာရုပ်ရည်တွေကလည်းပဲကြမ်းတမ်းနဲ့အကျဉ်းနေဆောင်လာတယ်စကားပြောမယ်ဆိုရင်လည်းပဲထွတ်ထွတ်မောက်မောက်တွေဖြစ်မယ်အသားရည်တွေဟာလည်းပဲတုံထားပြီးတော့လာမယ်အဲ့ဒီလိုဖြစ်ပေါ်လာတာဟာဒေါသစိတ်ကြောင့်ဖြစ်ပေါ်ပြီးတော့လာတာဖြစ်တဲ့အတွက်ယောဂီများအခုဝင်လေဆက်လို့ရှိမှတ်ပြီးတော့နေတဲ့အခါမှာအခုပြောခဲ့တဲ့ဒေါသစိတ်တွေရှိပြီးတော့နေသလားဆိုတော့ယောဂီများဒေါသစိတ်တွေမတွေ့ရယောဂီများရဲ့အသွင်အပြင်းတွေဟာပြင်းငြိမ်ပြီးတော့နေတဲ့သဘောအမူအရာတွေဖြစ်တဲ့အတွက်အခုလိုဝင်လေဆက်လို့ရှိမှတ်နေတဲ့အခါမှာဒေါသဆိုတဲ့ကိလေသာမဝင်ဘူးဆိုတာကိုတွေ့နေရပါတယ်ဒါကြောင့်မလို့ဝင်လေဆက်လို့ရှိမှတ်ပြီးတော့နေတဲ့အခါမှာဘောဓသုတေကိလေသာလည်းပဲငြိမ့်နေတယ်လို့ဆိုရမှာဖြစ်ပါတယ်။ထိုနည်းပြကြမယ်မောဟသုတေကိလေသာမောဟသုတာတွေ့ဝေးတယ်။အဲ့ဒီလိုတဏှာစိတ်တွေဖြစ်ပြီးတော့နေတယ်။အဲ့ဒီတော့ယောဂိတများအခုဝင်လေဆက်လို့ကိုရှိမှနေတဲ့အခါကျတော့ဝင်လေကအမြဲဝင်အမြဲထွက်နေတယ်။ယောဂိတများဝင်လေကိုရှုသိမ်းကြည့်တဲ့အခါမှာဝင်လေလို့ထွက်လေလို့ရှုထုတ်ကြည့်တဲ့အခါမှာထွက်လေလို့ရှုမှနေတဲ့အတွက်အမှန်ဝင်အမှန်ထွက်နေတာကိုတွေ့တဲ့အခါကျတော့ဒီလေဟာဝင်နေဝင်မလားမဝင်တော့မဝင်တော့ဘူးလားထွက်များထွက်သွားအောင်မလားမထွက်များမထွက်တော့ဘူးလားစတယ်ဝင်လေဖက်လေတို့ရဲ့ဘောမှာတွေ့ဝေးပြမရှိဘူးဒါကြောင့်ဝင်လေဖက်လေတို့ရှိမှတ်ပြီးတော့နေတဲ့အခါမှာတွေ့ဝေးတယ်ဆိုတော့မောဟဆိုတဲ့ခိလိသာလည်းပဲမဝင်နိုင်ဘူးဒါကြောင့်ဝင်လေဖက်လေကိုရှိမှတ်ပြီးတော့နေတဲ့အခါမှာမောဟဆိုတဲ့ခိလိသာဟာလည်းပဲငြိမ့်နေတယ်လို့ဆိုရမှာဖြစ်ပါထိုနည်းပြပါပဲမာနဆိုတဲ့ခိလိသာမာနကြီးခြင်းထောင်လွှားခြင်းအထင်ကြီးခြင်းပဲမိမိတရားကြောင့်ဝင်လေဆက်လေတွေကိုရှုသွင်းရှုထုတ်လုပ်ပြီးတော့နေတာမဟုတ်ဘူးအခုတရားပွားများအတုပြီးတော့နေတဲ့ယောဂီတိုင်းယောဂီတိုင်းဝင်လေဆက်လေတွေကိုရှုသွင်းရှုထုတ်လုပ်ပြီးတော့နေတဲ့အတွက်ကြောင့်မလို့မိမိရှုထုတ်လိုက်တဲ့လေဟာဘယ်ရောက်သွားတယ်ဆိုတာလည်းပဲလေဟာအယောင်ချင်းအနံ့ရတာအကောင်တည်းတန်မရှိတဲ့အတွက်မိမိလည်းပဲမမြင်နိုင်ဘူးမိမိပိုင်တဲ့လေလည်းပဲမဟုတ်ဘူးယောဂီရှုသွင်းလိုက်တဲ့လေပြန်လှည့်ပြီးတော့ရှုထုတ်လိုက်တဲ့အခါမှာလည်းပဲဒီလေတွေဟာပြန့်နှံ့ပြီးတော့သွားတဲ့အခါမှာနောက်ယောဂီတို့ကနေပြီးတော့လည်းပဲရှုသွင်းရှုထုတ်လုပ်တဲ့အထဲမှာလည်းပဲပါသွားမှာဖြစ်ပါအဲ့ဒီဒီဝင်လေးဖက်လေးတွေရဲ့အပေါ်မှာဒါဟာငါလေးတွေသူ့လေးပဲအဆရှိသေးဖြင့်ကျွန်တော်တို့တတ်မှတ်လို့လည်းပဲမရဘူးကိုယ်ပိုင်သူ့ပိုင်ငါပိုင်အဆရှိသေးဖြင့်လည်းပဲတတ်မှတ်လို့မရဘူးဒါကြောင့်မို့ဝင်လေးဖက်လေးတို့ရဲ့အပေါ်မှာမာနကြီးစရာအကြောင်းလည်းပဲမရှိပါဘူးဒါကြောင့်ဝင်လေဆက်လို့ရှိမှနေတဲ့ခါမှာမာနဆိုတဲ့ကိလေသာလည်းပဲမဝင်နိုင်ဘူး။ မာနဆိုတဲ့ကိလေသာဟာလည်းပဲငြိမ့်နေတယ်လို့ဆိုရမှာဖြစ်ပါတယ်ကျွန်တော်တို့ဒိဋ္ဌိဆိုတဲ့ကိလေသာဒိဋ္ဌိဆိုတာကငါမရှိဘဲနဲ့ရှိတယ်လို့သူမရှိဘဲနဲ့ရှိတယ်လို့အယူငါအမှတ်ငါတာဆိုဒိဋ္ဌိလို့ခေါ်တော့အခုလူယောဂီတွေကဝင်လေပဲလို့ရှိမှပြီးတော့နေတဲ့အခါမှာဝင်လေကိုရှုတဲ့တိုင်းရှုတဲ့ဒီတိုင်းရှုတဲ့ဒီတိုင်းဝင်လေလို့ထွက်လေလို့ရှုတဲ့ဒီတိုင်းရှုတဲ့ဒီတိုင်းထွက်လေလို့ရှုမှတ်ပြီးတော့နေရတဲ့အချိန်ကမှဝင်လေကိုဝင်လေလို့သိနေတယ်ထွက်လေကိုထွက်လေလို့သိနေတဲ့အတွက်ကြောင့်မလို့ဝင်လေထွက်လေတို့ရဲ့အပေါ်မှာမှားယွင်းတရားမရှိဘူး